ယူကရိန်းနိုင်ငံမှာလူအစုအဝေးလိုက်ရှိနေတဲ့ရထားဘူးဒါယုံတစ်ခုကိုဒုံးကျည်နဲ့တိုက်ခိုက်တာကြောင့်လူအများအပြားသေဆုံးဒဏ်ရာရခဲ့တာဟာရုရှားလက်ချက်ဖြစ်တယ်ဆိုပြီးယူကရိန်းနဲ့မဟာမိတ်တွေကပြစ်တင်ရှုတ်ချနေကြပါတယ်။နိုင်ငံရှေ့ပိုင်းကခရမာတော့စ်ခ်မြို့ရထားဘူးဒါယုံကိုတိုက်ခိုက်မှုကြောင့်ကလေး9ဦးအပါအဝင်လူပေါင်း52ယောက်ထက်မနည်းသေဆုံးပြီး88ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့ယူကရိန်းမိရထားတည်ယူပို့ဆောင်ရေးတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဘူးဒါယုံဟာတိုက်ပွဲတွေဘေးကနေအရက်သားတွေကိုကယ်ထုတ်ဖို့အသုံးပြုနေတဲ့ဘူဒါယုံဖြစ်ပါတယ်။အဲဒီလိုရဟာအရက်သားတွေကိုရွယ်ချက်ရှိရှိတိုက်ခိုက်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇလင်စကီကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကရထားဘူဒါယုံကိုတိုက်ခိုက်တာဟာရုရှားကဂျူလွန်နဲ့စိုးရွားရဲစစ်တဲ့နောက်ထပ်တပ်ဖြတ်မှုဖြစ်တယ်လို့ Twitter မှာရေးပါတယ်။ပြည်တွင်းကာကွယ်ရေးဝန်ကြီး Ben Wallace ကအရက်သားတွေနဲ့အရေးပါတဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်တာဟာစစ်ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ပြောပါတယ်။ရထားဘူဒါယုံနဲ့တခြားတိုက်ခိုက်မှုတွေကိုလုံးဝလက်ခံနိုင်စရာမရှိဘဲလူသားစာနာမှုဆိုင်ရာနဲ့လူအခွင့်အရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုစိုးရွားစွာချိုးဖောက်တာဖြစ်ပြီးကျူးလွန်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိအောင်လုပ်ရမယ်လို့ကုလသမဂ္ဂကပြောပါတယ်။ဘူဒါယုံကိုတိုက်ခိုက်တာသူတို့လက်ချက်မဟုတ်ဘဲယူကရိန်းလက်ချက်ဖြစ်တယ်လို့ရုရှားကပြန်ပြီးဆွဆဲထားပါတယ်။တိုက်ခိုက်မှုမှာသုံးခဲ့တဲ့ Toshka U ဒုံးကျည်မျိုးကိုသူတို့မသုံးဘူးဆိုပြီးရုရှားကညင်ထားတာပါ။